ကိုဗစ်ရောဂါပိုးရှိမှရှိအများစစ်နိုင်မဲ့ antigen test kit 9500ကိုတောင်ကိုရီးယားနိုင်ငံကမြန်မာနိုင်ငံကိုလှူဒါန်းခဲ့တဲ့အတွက်မြန်မာပြည်သူတွေကိုအရင်တက်ပို့ပြီးစစ်ဆေးပေးနိုင်တော့မှာဖြစ်ကြောင်းကျမ၏ဝန်ကြီးဒေါက်တာမြေထွေးကစနေနေ့မှာပြောကြားပါတယ်။ကိုရီးယားနိုင်ငံကပူးပေါင်းဆောင်ရွက်ရေးအေဂျင်စီကိုအီကာကလှူဒန်းတဲ့အမေရိကန်ဒေါ်လာ5သိန်းတန်ဖိုးရှိစစ်စစ်ကိရိယာဆွဲပြောင်းပေးအပ်တဲ့အခမ်းအနားမှာဒေါက်တာမြေထွေးကအဲ့ဒီလိုပြောကြားပါပါ။တောင်ကိုရီးယားတန်အမတ်ကြီးမစ္စတာလီဆန်ဟွာကတဆင့်မြန်မာနိုင်ငံကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကိုပေးအပ်တဲ့စစ်စစ်ကိရိယာဆွဲပြောင်းပေးမှုအခမ်းအနားကိုရန်ကုန်စည်သူတည်နာဦးစီးဌာနမှာအွန်လိုင်းကတဆင့်အော်တိုဘာ18ရက်ကပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံခြေဆိုင်ကုမ္ပဏီတွေနဲ့လူမှုအဖွဲ့အစည်းစုစုပေါင်း22ခွဲကဒေါ်လာ 1.5 သန်းကျော်ကိုရှိတဲ့စေပစ္စည်းကိရိယာတွေနဲ့ဓာတ်ခွဲပစ္စည်းကိရိယာတွေကိုလည်းပံ့ပိုးပေးနေတာဖြစ်ပါတယ်။အော်တိုဘာ18ရက်ညဂျမအီဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း 3,000 ကျော်နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ838ဦးရှိသွားပြီဖြစ်ပါတယ်။